အခုလက်ရှိအမေရိကန်ပြည်ထောင်စုမှာကြုံတွေ့နေရတဲ့ငွေကြေးစည်းကွက်အကျပ်တဲဟာအိမ်ချမ်းကြီးရောင်းဝယ်တဲ့အခါအလွယ်တကူငွေချေးငှားတာတွေကနေအခြေပြုစတင်ခဲ့တယ်လို့ပြောကြပါတယ်။ဒါကြောင့်အိမ်ချမ်းကြီးရောင်းဝယ်စည်းကွက်မှာအခုလက်ရှိကိုယ်တိုင်လုပ်ကိုင်နေသူတူဖြစ်တဲ့ကိုနေလင်းရဲ့လက်ရှိအခြေအနေပေါ်အမြင်တွေနဲ့အမေရိကန်မှာနေထိုင်သူတူဖြစ်တဲ့ကိုညံရဲ့အခုလက်ရှိအခြေအနေကနေစဉ်ဘဝပေါ်ရိုက်ခတ်မှုရှိမရှိဆိုတဲ့အပေါ်အမြင်အတွေ့အကြုံတွေကိုစူးစီးတင်ပြပါမယ်။ဟုတ်ကဲ့ကိုနေလင်းခင်ဗျာအခုကျွန်တော်တို့ဒီအမေရိကမှာဖြစ်နေတဲ့ဒီငွေကြေးဈေးကွက်အကျပ်တဲပေါ့နော်ဘဏ်ကြီးတွေပြိုလဲကုန်တယ်အဲ့ဒါတွေကအိမ်ရောင်းဝယ်ငွေချေးတာတွေဘာတွေအဲ့ဒါတွေကနေစတယ်လို့ပြောရခင်ဗျာအဲ့တော့ဒီအခြေအနေကိုကိုနေလင်းဘယ်လိုနားလည်ထားသလဲ
အော်ကျွန်တော်နားလည်ထားတာအခြေအနေကဘယ်လိုလဲကျွန်တော်မကောင်းဘူးမကောင်းဆိုတာဒီလိုဗျအဲ့ဒါကကျွန်တော်တို့လွန်ခဲ့တဲ့တနည်းနည်းလောက်တည်းကတွေးလို့ရတယ်ဗျပြီထားမိတယ်ပေါ့နော်ဘာကြောင့်ပြီထားမိလဲဆိုလွန်ခဲ့တဲ့တနည်းနည်းလောက်အိမ်ဈေးကွက်အရန်တက်တဲ့အချိန်မှာလူတွေကဗျာဟိုအိမ်ကိုကိုနေဖို့ထက်စာရင်ဗျာသူက investment ဘောလို့ပုံပြီးအဓိကထားတဲ့ခါကျတော့ကိုပေးနိုင်မပေးနိုင်အဓိကမဟုတ်ပဲねရတဲ့တော့လုံးကိုယူလာကြအဲ့တော့ချီးရလူပါတယ်အဓိကသူကဟိုပတ်စံတာချီးလို့ရရင်ပြီးရောဒီလူရဲ့ income ပေါ့နော်ဝင်ငွေတွေပါတယ်မစစ်တော့ပဲねချီးဖို့ပဲအဓိကထားပြီးချီးတယ်အဲ့တော့တချို့ရဲ့သူ law တွေသူ့ရဲ့ regulation တွေကိုသူကနည်းနည်းလေးတော့ပြောင်းနေပေါ့နော်သူကသူရအောင်သူဖန်တီးယူရပေါ့နော်ဆိုတော့ပြဿနာဘာလဲဆိုတော့အိမ်ဈေးကွက်ဆိုတာအများနဲ့တက်မနေဆိုဒီနိုင်ငံမှာလေကျွန်တော်တို့ရဲ့ဟိုစာပြေးလုပ်ထားတဲ့ research အရဆိုရင်ပေါ့ဗျာ every 10 years ဆို up and down ရှိတယ်ဗျဆိုတော့အခုချိန်မှာ down down ဆက်ဖြစ်တဲ့အချိန်မှာဖြစ်တဲ့ခါကျတော့အခုတကယ်တမ်းနဲ့ down down နဲ့ဖြစ်လဲဖြစ်ခေါ်ဒီအိမ်ကိုဈေးကြီးပေးဝယ်ထားတဲ့လူတွေကိုမတက်နိုင်မဲနဲ့ပေးဝယ်ထားတဲ့လူတွေကမပြေနိုင်တော့ဘူးဘာလို့အိမ်ဈေးကသူတို့ဝယ်တုန်းကအိမ်ဈေးက3000ဆိုအခု3000လောက်မှကျန်တော့တာကိုအဲ့မှာစပြဿနာကျတာပဲ
ဟုတ်ဆိုတော့ဒီအချိန်နေရောက်ခဲ့ရတာကဟိုဘယ်သူမှအဓိကတာဝန်ရှိတယ်လဲခင်ဗျာဥမာဟိုဘန်နေပေါ့နော်ဘန်နေလို့ငွေထုတ်ချေးတဲ့လူတွေမှာလားငွေတကယ်ချေးယူတဲ့လူတွေမှာလား
ကျွန်တော်ကမြင်လာတာနှစ်ဖက်စလုံးဗျ။ဘာကြောင့်လဲဆိုကြပါစို့ဗျာကျွန်တော်တို့ခုနကကျွန်တော်ခုနကတော်တယ်ပေါ့နော်။ဘဲကလည်း तू က rules and regulation ကို तू အတိအကျမလိုက်နိုင်ဘူး။ဆိုလိုတဲ့သဘောက तू ကလည်းဟိုအိမ်ပတ်စံကိုမျက်နှာချီရရင်ပြီးရောအတူမျက်နှာရရင်ပြီးရောဆိုစိတ်ကူးနဲ့ तू ကချီတယ်။ဝယ်တဲ့လူအနေထားကလည်းကိုယ့်ရဲ့တကယ့်အချင်းတွေကိုသိချာမတွက်ချက်ဘူး။ဆိုတဲ့သဘောကကိုယ်ကတလောက်ကိုတထောင်ပဲပေးနေတယ်တထောင်ပေးနေတဲ့အိမ်လို့မရှာမဲနဲ့။ဘာစဉ်းစားလဲဆိုဟာမစစ်စစ်တာမရှိဘူး။နောက်ထောက်လာကြရင်အိမ်စစ်တက်မှာပဲ။ဆိုပြီးတော့တလောက်ကို3000ပေးရတဲ့အိမ်လို့ရှာဝယ်တာ။တကယ်တမ်းကျွန်တော်အဲ့လိုဖြစ်မလာတဲ့ခါကျတော့အကူနဲ့ဒုက္ခရောက်အပန်းနဲ့ဒုက္ခရောက်ပေါ့နော်အဲ့လိုဖြစ်တာစင်ငယ်ပဲမနေ့ကတော့ဒိုမီနိုအဖက်လိုဟာမျိုးပဲအကုန်လုံးမြောက်ဆုံးနှစ်ဖက်လုံးမှားတာခင
်ဗျဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုခြေနေကနေရောဟိုကျွန်တော်တို့ပြန်ကြော်ပြီးတော့ကောင်းလာမဲ့အနေထားမျိုးရောကိုနေလင်းမြင်သလား
အာကောင်းလာတယ်မြင်တယ်မြင်ပါတယ်မြင်ပါတယ်ဆိုတော့ကျွန်တော်သတိထားမိသလားပေါ့နော်ကျွန်တော်ဒီနေ့ကမှနေရာတိတ်တော့မချလေးပါဘူးဒါပေမဲ့ဟိုဖက်ကြည့်တော့လေ့လာကြည့်သလားဆိုရင်တော့ဒီအမေရိကန်စီးပွားရေးကသူကအပန်းတောင်းဗျသူကအမြဲတမ်းဟိုတောင်းဖြစ်မနေဘူးလေအမြဲတမ်းနဲ့အပ်ဖြစ်မနေဘူးအဲ့တော့အခုကကျွန်တော်တောင်းဖြစ်နေတဲ့အတွက်အခုတို့စီ government တွေပတ်စံတော့တို့ထည့်ပေးတော့မယ်ပေါ့နော်ကဲမာတွေပါရှိတယ်ပေါ့ဆိုတော့ကျွန်တော်ထင်ပါတယ်အနည်းနဲ့အများတော့ပြန်ကောင်းလာပါလိမ့်မယ်ဒါပေမဲ့ဟိုချက်ချင်းတော့မဖြစ်နိုင်ဘူးကြာပြတယ်မှာ
ဟုတ်ကဲ့ဟိုကိုနေလင်းကိုတိုင်လုံးနေတဲ့လူတယောက်အနေနဲ့ပေါ့နော်အခုလိုမျိုးအစိုးရကဝင်ပြီးတော့လုပ်ရမယ့်အပေါ်ငွေတွေထည့်ပြီးတော့ပေါ့နော်ဝယ်ဓာတ်တွေပြန်ပြီးတော့ဖတ်ဆက်ယူဓာတ်တွေလုပ်ရမယ်ဆိုတဲ့အပေါ်မှာရောကိုနေလင်းဘယ်လိုမြင်လဲ
ကျွန်တော် personal ဟိုပေါ့နော်တယောက်တည်းဟိုအမြင်ရဆိုရင်တော့ကျွန်တော်စိတ်ကနှစ်ခွဖြစ်နေတယ်ဗျာဒီလိုဗျာလုံးမယ်ဆိုရင်လည်းအဲ့ပတ်စံကိုဒေါ်လာဒီဘီလီယံ900ဆိုတာကျွန်တော်တို့ဒီမှာသိရတဲ့လူတွေရဲ့ပတ်စံပြ။အဲ့ဆိုလို့ရတော့လားအဲ့900ကိုဒီအထက်မှာဒီလိုပတ်စံရမ်းချမ်းလာတဲ့လူတွေဒီဘဏ်ကြီးတွေအမားကြောင့်ကျွန်တော်တို့ကဝင်ပြီးကောင်းခိုင်းမယ်တဘော။ဆိုတော့အဲ့ဒါတော့မတရားဘူးပေါ့ဗျာဒီပတ်စံပေးတဲ့လူတွေအတွက်က။ဒါပြဿနာကအကယ်၍များအဲ့ပတ်စံဒေါ်လာဘီလီယံ900ကိုမပေးပြန်ရင်လေဒီငွေကြေးဈေးကွက်ကြီးကပိုပြီးဆိုးလာတော့မယ်။ပိုဆိုးလာတဲ့အချိန်မှာဘာဖြစ်နိုင်လဲဆိုတော့ဦးညကတို့ jobless rate အရင်မြင်လာမယ်။ company တွေအကုန်လုံးပြုတ်ကုန်မယ်။ပတ်စံမှမရှိတော့တာဟုတ်လားခင်ဗျ။ဆိုတော့ကျွန်တော်ဆီမှာလုံးတော့လုံးပါဒါပေမဲ့တစ်ခုရှိရင်နည်းနည်းလေး transparency ပေါ့နော်ဖြစ်တဲ့ကျွန်တော်ဆီမှာထင်တယ်ဘယ်လိုသွားမလဲဘသူ့ကိုပြေးမလဲဘာလို့ဘယ်လိုကဲမလဲပေါ့နော်အတိအကျလေးပေါ့
အိမ်ရောင်းဝယ်ဈေးကွက်မှာကိုယ်တိုင်လုပ်ကိုင်နေသူတူဖြစ်တဲ့ကိုနေလင်းမှာခုတကစားသုံးသူတူဖြစ်တဲ့ကိုညံရဲ့အမြင်နဲ့အတွေ့အကြုံတွေကိုလည်းနားထောင်ကြည့်အောင်ပါ
ကျွန်တော်တို့ဟိုရောက်လာတာနှစ်နှစ်ရှိပြီပေါ့နော်ဆိုတော့ကျွန်တော်တို့ဆက်ရောက်လာတဲ့အချိန်ကစပြီးတော့ဒီခါလဲကြာပြီးစီးပွားရေးဒုက္ခရောက်နေပြီဆိုပြီးတော့အတန်ကြီးကတော့အရန်ထွက်လာတာပေါ့နော်ဆိုတော့ဟိုကျွန်တော်တို့ကတော့ဥရောပမှာနေခဲ့တယ်အင်္ဂလန်မှာနေခဲ့တယ်ဆိုတော့အဲ့ဘက်ကအဈေးကြီးတော့ဒီမှာတော့ဈေးသက်သာတော့ကျတယ်မကျောက်ဆိုတော့သိရတော့မသိရဘူးဒါပေမဲ့ကျွန်တော်ရောက်တဲ့အချိန်မှာထူးခြားသိလိုက်ရတဲ့ကူကကျွန်တော်ဆက်ရောက်ပြီးတော့တိတ်မကြာခင်ပဲဟင်းစားတွေပေါ့နော်ဒီအိမ်သုံးကုန်ပစ္စည်းစံတို့စီတို့ဆိုရဲဒီစားတောက်ကုန်ပစ္စည်းတွေအကုန်လုံးဈေးမတရားတက်သွားတော်တော်သိရစွာတက်သွားတယ်ဆိုတော့အဲ့ဒါတကူသတိထားမိတယ်နောက်တစ်ခုကကြတဲ့အခါကျတော့အိမ်ဈေးကွက်ပေါ့အိမ်ဈေးကွက်ကကြတော့အခါကျတော့ကျွန်တော်တို့ရောက်လာတော့ကဒီလောက်ထိအခြေအနေမဆိုးလာသေးဘူးကြည့်ရအခုနောက်ပိုင်းကျတော့နေ့တိုင်းကိုတည်င်းနေမှာရောအိမ်ဈေးကွက်က ini pekerja ini cipta soalan tahu siapa umi ni ada apa, no? So, nak aku ajar lekajar dasi zi ajar lekajar le. Cenderu jauh dong ah, tak zi macam itu sebab dia jahre. Cenderu menjauh kena solusi. Yang sini datang macam cenderu jauh bi nampai mana dasi zi mati jauh thuda doare. So, ni yang mele di bank ni, guna jual mortgage company biasa ni ada. Ni yang terima tu ni ajar ni ada. So, siapa ajar le? So, orang yang jom ni. Kurang mahu bawa guna tu American ni ada guna jual lembong tu mula gua siapa ajar le? So, biar teni jahre apa, no? Terus kurang.
เออดิลูมิโอชินี่เลยซีบอยอะฉินี่นอกกูน่ะกงเซนลงนี่ตะแต่ฉินี่ก็โกมิดาซูเลชิชินี่เลยวนๆเนี่ยตั่วมั้ยส่วนบลาวที่กูบ่มาตะหยอมหมู่ชินี่เลยสรุปว่าก็วนๆเนี่ยอะตรงเซ่ญ่ตาเยล่ะเปียวมั้ยส่วนเราก็เราคุณน่ะเปียวตัวบ่ซ่าจอกขาซ่าเลยဖြစ်တယ်ပြင်ဟိုအလုပ်တစ်ခုအကန့်ခုရှိနေခါကျဒီမှာတော့အဲ့လိုမျိုးတော့မထိခဲ့ဘူးဒါပေမဲ့အဓိကထိခဲ့တာကကြာတဲ့ခါကျတော့ဒီအမေရိကန်အလယ်ပ
တဲ့ခါကျလှုပ်ဖြုတ်ပြရတာမျိုးရှိတယ်ဆိုတော့အခုလည်းမျိုးပေါ့လေအကြောင်းတစ်ခုအကြောင်းထိလိုက်ရပြီခံလိုက်ရပြီဆိုလို့ရှိရင်တော့နန်းလန်ထူဖို့တော်တော်ခက်သွားတယ်အဲ့လိုမျိုးနဲ့ပတ်သက်သွားပြီဆိုလို့ရှိရင်လည်းထိခိုက်သွားတယ်ဆိုတာမျိုးပေါ့ဆိုတော့ခုနလိုမျိုးအလုတ်ကစီးပွားရေးကျတော့အလုတ်တရားပိတ်ရတယ်အလုတ်တရားလူလျှော့ပြရတယ်အဲ့ခါမှာကိုကပါသွားမယ်ဆိုလို့ရှိရင်ကိုကလည်းအိမ်နေဝယ်ထားမယ်အတိုးတွေအကျွေးတွေလည်းရှိနေမယ်ဆိုလို့ရှိရင်ဒီလူကတော်တော်ဒုက္ခရောက်ပြီးတော့ဟိုစီးပွားသူ့ကိုယ်တိုင်မှာစီးပွားပြသွားနိုင်တော့
အမေရိကန်ပြည်တော်စုမှနေထိုင်သူတူဖြစ်တဲ့ကိုညံရဲ့ဒီကနေ့စီးပွားရေးနဲ့ငွေကြေးအကျပ်တဲပေါ်အမြင်အတွေ့အကြုံတွေကိုတင်ပြရင်းနဲ့ပဲဒီသတင်းပတ်စီးပွားရေးကဏ္ဍကိုညီကုန်းချုပ်လိုက်ပါတယ်ခင်ဗျာ